မြန်မာကိုအထူးကြံပြစ်ပယ်မထားတယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလောဆိုင်းယံဗီယင်ချမ်းမှာကျင်းပတဲ့အရှိအအချထိတ်တိညီလာခံမှာပြောတယ်လို့နိုင်ငံခြားရေးအတွင်းဝင်ဂျီဒီမဇမ်ဒါကတောက်ကြံတဲ့အထူးသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံဘုံသဘောတူညီချက်900ဟာအရေးပါတဲ့အပြင်မြန်မာကိုပြစ်ပယ်မထားဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးထွန်းကားလာရေးအရေးပါကြောင်းဝန်ကြီးချုပ်မိုးရီကအလေးထားပြောဆိုတယ်လို့ပြောပါတယ်ဒါပြန်ဒါလို့ဒီမိုကရေစီပြန်ထွန်းကားဖို့အတွက်နိုင်ငံအားလုံးကလက်တွဲဆောင်ရွက်ပေးဖို့လည်းအကြံပြုပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအခြေအနေတင်းမာနေတာဟာအခုချိန်ထိဖြစ်နေပြီးအကြမ်းဖက်မှုတွေနဲ့တိုက်ပွဲအများအပြားဖြစ်ပွားနေတာဟာဒေသရဲလုံခြုံရေးကိုဆုံးယင်စရာဖြစ်လာစေတယ်လို့လည်းအိန္ဒိယဝန်ကြီးချုပ်ကညီလာခံမှာတင်ပြခဲ့ပါတယ်။ဒါပြင်အိန္ဒိယဟာအာဆီယံညီညွတ်မှုကိုထောက်ခံကြောင်းအရှိအအရှထိတ်တိအစည်းအဝေးမှာပြောတယ်လို့လည်းပြောပါတယ်။အောက်တိုဘာ10ရက်နေ့ဆက်တဲ့နေ့မှာအိန္ဒိယဝန်ကြီးချုပ်ဟာ28ချိန်မြောက်အာဆီယံအိန္ဒိယထိပ်သီးစည်းဝေးနဲ့19ချိန်မြောက်အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်ခဲ့တာဖြစ်ပါတယ်။